မင်္ဂလာဒေ့စ်နိုင်ငံဘာစန်ချာကျွန်းပေါ်မှာရောက်နေပြီးသားရိုဟင်ဂျာဒုက္ခသည်တွေဟာနေထိုင်ရေးအခက်အခဲရှိပြီးတော့ကျွန်းပေါ်မှာမနေလိုကြဘူးလို့အဲ့ဒီကျွန်းကိုကိုယ်တိုင်သွားရောက်လေ့လာခွင့်ရခဲ့တဲ့ရိုဟင်ဂျာခေါင်းဆောင်တွေက VOA ကိုပြောပြပါတယ်။ကျွန်မစုမုံစုံစမ်းမေးမြန်းထားတာတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံကနေတိမ်းရှောင်ပြေးလာကြတဲ့တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာအခုဆိုရင်ဘင်္ဂလားဒေ့စ်ကစခန်းတွေထဲလူဦးရေထူထပ်များပြားလွန်းလာတာကြောင့်နေထိုင်ရေးအဆင်ပြေအောင်ဒုက္ခသည်တချို့ကိုနေရာခွဲပြီးတော့ရွှေ့ပြောင်းနေရာချထားဖို့စီစဉ်ထားတဲ့ပင်လယ်ရေးကကျွန်းဒီဘာဆန်ချာကျွန်းစီကိုရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးကဘာသာရေးခေါင်းဆောင်တွေစခန်းတာဝန်ခံတွေတွားလေ့လာနေကြတာဒီကနေ့ဆို၃ရက်မြောက်နေ့ဖြစ်ပါတယ်။ဒီကနေ့မှာတော့စိုက်ပျိုးခင်းတွေစတင်ကြောင်းတွေကိုအဓိကလေ့လာခဲ့ပါတယ်လို့ခီးစင်မှာလိုက်ပါခဲ့တဲ့ဘာသာရေးခေါင်းဆောင်တဦးကပြောပြပါတယ်
။ကျွန်တော်မမဆော်ဒီကကျွန်တော်ဘရစ်တန်လောကြီးမှာဦးမဆိုင်ကြတဲ့ AU ခရီးသွားပါတယ်။အဲ့ဒါစာတန်ကြောင်းတစ်ကောင်တော့တော်လေးပြောရဲစာကန်ကျောင်းကိုကျွန်တော်ပြလိုက်တယ်မူကျောင်းကျောင်းနဲ့အလဲတန်းကျောင်းကျောင်းတွေကိုလည်းပြလိုက်တယ်မနေ့ကစောစောနားနာပြီးခွဲမှာပါခွဲလို့မှပြမလို့တတိယရတယ
်ဟုတ်ကဲ့ဘာသာရေးခေါင်းဆောင်တွေရောကဲ့မှာရှိတဲ့ခေါင်းဆောင်တွေရောဒီအဲ့ဒီဘာစန်းချကျောင်းကိုသွားပြီးလေ့လာတာစနေနေ့ကနေပြီးတော့စပြီးရောက်တယ်ပေါ့နော်တနင်္ဂနွေနေ့မှာလေ့လာတယ်ဒီနေ့တနင်္လာနေ့မှာဆိုလဲစာသင်ကျောင်းတွေကိုသွားလေ့လာတယ်နောက်ပြီးတော့ဒီမှာနေတဲ့လူတွေနဲ့လည်းတွေ့ရတယ်ဆိုတော့အဲ့ဒီကျောင်းရဲ့အခြေအနေကိုဘယ်လိုမြင်မိလဲဆရာလူနေဖို့တင့်တော်တယ်လို့ထင်လားတခြားသူတို့အတွက်ဘာတွေလုပ်ပေးဖို့ရောလိုအပ်အောင်မယ်လို့ထင်လဲဆရာဟုတ်
အကွာကျွန်တော်တော့လည်းပြောလို့ပြရမှာမဟုတ်ဘူးဒါပေမဲ့တူတူလေးနဲ့ကြားရကြားလိုက်ရင်စီကျွန်တော်မသိတော့ဘူးလို့ကျွန်တော်အဲ့ဒါပဲမြင်တာ
ကျွန်းကိုသူတို့တွားပြီးတော့လေ့လာတဲ့အချိန်မှာအဲ့ဒီကျွန်းထဲမှာရှိတဲ့ဘင်္ဂလားဒေ့ရှ်အစိုးရကပို့ဆောင်ထားတဲ့မြန်မာနိုင်ငံကထွက်ပြေးလာတဲ့ခေစီးပြည်ဒုက္ခသည်300ကျော်နဲ့တွေ့ဆုံခွင့်ရခဲ့တဲ့အချိန်မှာတော့ဒုက္ခသည်တွေကရိုဟင်ဂျာခေါင်းဆောင်တွေကိုသူတို့ကိုဒီကျွန်းမှာမထားခဲ့ပဲစခန်းနေစီကိုပဲခေါ်ဆောင်သွားဖို့ဝိုင်းဝန်းတောင်းဆိုခဲ့ကြတယ်လို့ဒီခီးစင်မှာလိုက်ပါသွားတဲ့မော်လီဝီဘာသာရေးခေါင်းဆောင်တဦးကပြောပြပါတယ
်သူတို့ဟောတော့ငူလားကျွန်တော်ကတူတူလိုက်ရသွားပါကျွန်တော်ဒီမှာမနေရှင်ဘူးကျွန်တော်ဒီနေကိုမနမရီကြည့်ရဲကျွန်တော်ဒီမှာကျွန်တော်ကမနေရှင်ဘူးအဲ့ဒါငွေကြီးမှအဲ့ဒါပြလိုက်တာပါကျွန်တော်ခဏပြေးခင်လိုက်ပါကျွန်တော်ကနေတော့ချက်ကျွန်တော်အစီအစဉ်ဟိုတာဟိုကောဆူရမယ်တန်တမီးတဲ့ဆွေးနေမယ်အဲ့အစီအစဉ်တွေဘယ်လိုလုပ်ရှိတယ်အဲ့ဒါကျွန်တော်ကြည့်လိုက်မယ်အဲ့ဒါကိုလောလောဆယ်ခဏပြေးခင်လိုက်ပါအစီအစဉ်နဲ့ကျွန်တော်သူတို့ကိုမှာထားတယ်
ကျွန်းမှာခေတ္တနေထိုင်ရတဲ့ဒုက္ခသည်တွေအရေးကလက်ရှိ COVID-19 ကပ်ရောဂါကာလဖြစ်တာကြောင့်စီစဉ်မှုအခက်အခဲတွေဖြစ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကရှင်းပြပါတယ်လို့ခီးစင်မှာလိုက်ပါသွားတဲ့ဘာလူခါလီစခန်းရဲ့ခေါင်းဆောင်ဆီယာနူမမတ်ကလည်းပြောပြပါတယ်
။သူတို့ကအခုဟိုမှာတောင်ကျတဲ့ပုံစံနဲ့ဒီမှာလက်ခဲ့တယ်လို့သူတို့ကပြောနေကြတယ်။အဲကြောင့်လို့ကျွန်တော်တို့ဒီဘင်္ဂလားဆီယာဟာနေပြီးဖွင့်နေတဲ့ကျွန်တော်ပြောနေကြတယ်။ပြောနေတော့သူတို့ပြောတာကျွန်တော်တို့ဒီအခက်ကအပေါ်စီဒီလိုပဲပဲသူတို့ဒီမှာနေလိုက်မှာမဟုတ်ဘူးသူတို့မှာမိပါတိကြည့်ကြည့်ရင်ကမောင်နှမတွေကြည့်ကြည့်ရင်သူတို့နေကြပြီပိုးပဲနဲ့မကြဘူးအခုကိုရိုနာဗိုင်းရပ်စ်နဲ့လုံးလုံးမရတာဘူးနည်းနည်းလေးပဲရှာမယ်လို့ပြောတာပ
ါဒီကျုံးကိုရောက်နေတဲ့ရိုဟင်ဂျာ306ယောက်ကပြီးခဲ့တဲ့ဧပြီလတုန်းကမလေးရှားနိုင်ငံကိုမောက်ခိုဆက်လီ20နဲ့သွားဖို့ကြိုးစားရင်းနဲ့ပင်လယ်ထဲမှာသတင်းပတ်နဲ့ချီမျောပါပြီးဒုက္ခရောက်နေရတဲ့လှေစီးပြေးတွေဖြစ်ပါတယ်ဗမာပြည်ကိုပြန်မယ်လို့သဘောမတူရင်တော့ဒီကျုံးကထွက်ခွာခွင့်မပြုဘူးလို့လည်းဘင်္ဂလားဒေ့ရှ်ကပြောဆိုထားတာပါဒါပေမဲ့ဒီကျုံးမှာနေရင်အန္တရာယ်ရှိတာကြောင့်ဒီရိုဟင်ဂျာတွေကိုအ мян ဆုံးကျုံးကနေရွှေ့ပြောင်းပေးဖို့လူခွင့်ရေးဆောင်ကြည့်ရေးအဖွဲ့ WHO ကလည်းတောင်းဆိုထားပါတယ်မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစစ်စစ်လက်ခံသွားမယ်လို့တော့ပြောထားပါတယ်ရှင်ကျွန်မစုမမ